Democratic Party သမ္မတလောင်းလက်ရှိဒုသမ္မတ Kamala Harris ပထမဆုံးရုပ်သံအင်တာဗျူးဖြေခဲ့ပါတယ်။ Democratic Party ရဲ့သမ္မတလောင်းဖြစ်အရွေးခံရပြီးတဲ့နောက်ဒုသမ္မတ Harris အနေနဲ့အခုလိုမနစ်ကြတာရင်းညကဖြေကြားခဲ့တာပါ။ American တဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုအရေးယူတင်းကျပ်စွာကင်တွယ်ဖြေရှင်းသွားမယ်လို့ဣစရိအတွက်လည်းအထောက်ပံ့ပေးနေတာကိုလည်းရက်မှာမဟုတ်ဘူးလို့ CNN ရုပ်သံသတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာသူကပြောခဲ့တာပါဒီမေးမြန်းခန်းကိုဒုသမ္မတ Harrison အတူတူဒုသမ္မတဖြစ်ဝင်ရောက်ရွေးခံမဲ့ Minnesota ပြည်နယ်ဥချွေရင်မှု Tim Walz ကလည်းပူးတွဲလုပ်ခဲ့ပါတယ်သူအနေနဲ့ဣစရိကိုအပြည့်အဝထောက်ခံပေးသွားမှာဖြစ်ပေမဲ့ Gaza မှာအပြည့်အဝသဘောတူညီချက်အမြန်ဆုံးရအောင်လှုပ်ဆောင်ဖို့လိုတယ်လို့ CNN နဲ့အကြီးအကဲသတင်းတောက်တူဖြစ်သူ Dana Bash နဲ့တွေ့ဆုံစဉ်မှာ Harris ကပြောခဲ့ပါတယ်။ဒါအပြင် Gaza မှာ Palestine လူမျိုးတွေသေဆုံးမှုများနေတာအတွက် American အနေနဲ့ Israel ကိုလက်နက်ပို့ပေးတာပြန်သုံးသပ်ဖို့ Democratic Party ဝင်တွေတောင်းဆိုနေတဲ့ကိစ္စကိုလည်းဒုသမ္မတ Harris ကပယ်ချခဲ့ပါတယ်။